Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2006ခုနှစ်ဒီဇင်ဘာလ31ရက်စနေနေ့ညနေခင်း VOA စီစဉ်နေကိုမေဂန်ပြန်စုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်ဇမဒီညနေခင်းအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်မှာစနေညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ရုရှားနဲ့တူရကီတို့ဂျောင်းဝင်ဆောင်ရွက်တဲ့ဆီးရီးယားအပြစ်ရရေးသဘောတူညီမှုကိုတည်ပြုမဲ့ပြဋ္ဌာန်းချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမဲပေးဆုံးဖြတ်သွားမှာဖြစ်ပါတယ်ကမ္ဘာတော်ဝမ်းမှာ2019နှစ်သစ်ကူဂျိုဆိုပွဲတွေစတင်ကျင်းပနေတဲ့အချိန်ထဲမှာပဲကမ္ဘာမျိုးကြီးအတော်များများမှလည်းလုံခြုံရေးတွေအထူးတင်းတင်းကြပ်ကြပ်ချထားပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တူ ABSDF ဘဟုကော်မတီကကိုမင်းထေကိုမတရားအသိဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားတဲ့ဆိုတဲ့သတင်းကို
မမဘက်ကိုပို့ထားတယ်ပေါ့နော်စက္ကန့်နေရေးကိုလွှဲလိုက်တယ်အဲ့လိုမျိုးတော့တင်းချားတာပဲဟဲ့အဲအမှုခွင့်နဲ့အဲ့လိုမျိုးလေးချားတယ်ဟဲ့စက္ကန့်တည်းလို့ပြောချားတာပဲဟဲ့
ဒီသတင်းကိုကိုမင်းထေရဲ့ဇနီးဖြစ်သူကပြောထားတာကိုမကြခင်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်နောက်ပြီးတော့2016 NLD အစိုးရရဲ့ဆောင်ရွက်ချက်တွေနဲ့2019အတွက်မျှော်လင့်ချက်စတဲ့သတင်းတွေကိုလည်းဒီညနေမှာပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါရှင်
အမေရိကန်သမ္မတဘရက်အိုဘားမားကကြာသပတေးနေ့ကတန်ခတ်ရေးယူမှုတွေချမှတ်ခဲ့တာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကလက်တုံ့ပြန်မှုတွေမလုပ်တဲ့အပေါ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကချီးကျူးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲကိုရုရှားထောက်လှမ်းရေးတွေကြားဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီးအခုလိုအရေးယူတန်ခတ်မှုတွေချမှတ်ခဲ့တာဖြစ်ပါတယ်။သမ္မတပူတင်တိတ်တော်တယ်ဆိုတာသူအမြဲသိနေသလိုအခုလိုလက်တုံ့ပြန်ရေးနှောင့်နှေးမှုဟာတကယ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့တောက်ကြနေမှာပဲဒေါ်နယ်ထရမ့်ကသူ့တွစ်သူရဲ့ Twitter ဆောင်မျက်နှာကနေရေးသားပါတယ်။ရုရှားဆိုရထုတ်ပြန်တဲ့ကြေညာချက်ထဲမှာအမေရိကန်တန်တမာနေအတွက်ဘာပြဿနာမှလုံးမမဟုတ်သလိုတရားကိုမှလည်းနင်ထုံးဖို့လုံးမမဟုတ်ကြောင်းပူတင်ရဲ့ပြောကြားချက်ကိုဖော်ပြထားပါတယ်။နိုင်ငံတကာလှုပ်ထုံးလုံနည်းအရရုရှားဘက်ကလက်တုပ်ပြန်ခွင့်ရှိပေမဲ့ဒီလိုတာဝန်မဲ့လက်တုပ်ပြန်တာမျိုးလှုပ်ဆောင်မှာမဟုတ်ပဲရုရှားနဲ့အမေရိကန်နဲ့နိုင်ငံဆက်ဆံရေးကိုလာမဲ့ Trump အစိုးရတဲ့လက်ထက်မူဝါဒတွေပေါ်မူတည်စဉ်းစားသွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားဌာနအရာရှိတဦးကတော့ရုရှားသမ္မတပူတင်ရဲ့ပြောကြားချက်ကိုသိရှိကြောင်းနဲ့ထပ်ပြောစရာမရှိကြောင်းတုံ့ပြန်ခဲ့ပါတယ်။ Atlantic Council ကသုတေသီတဦးဖြစ်တဲ့ Ariel Cohen ကတော့ Trump အနေနဲ့ပူတင်နဲ့ဆက်ဆံရေးကိုသတိထားတင်တယ်လို့သတိပေးလိုက်ပါတယ်ခင်ဗျာ
။ရုရှားနဲ့တူရကီနိုင်ငံတို့ကကြာဝင်ဆောင်ရွက်ပေးထားတဲ့ Syria အပြစ်ခံရစေရေးသဘောတူညီမှုကိုအတည်ပြုမဲ့ပြဋ္ဌာန်းချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမဲပေးဆုံးဖြတ်ဖို့ရှိပါတယ်။ငြိမ်းချမ်းရေးလမ်းပြမြေပုံဖြစ်တဲ့ဒီပြဋ္ဌာန်းချက်မူကြမှာအရင်ဆုံးကြားဖြတ်အစိုးရတရက်ဖွဲ့ဖို့ပါဝင်သလို Syria နိုင်ငံတော်ကလူရေစီလူမှုကူညီရေးတွေအမြန်ဆုံးအနည်းငယ်အကင်းဆုံးနဲ့အတားအဆီးမရှိပေးဖို့နိုင်ဖို့တောင်းဆိုချက်တွေပါဝင်ပါတယ်။ထို့အပြင် Syria အစိုးရနဲ့အတိုက်ခံအုပ်စုတွေ Kazakhstan မြို့တော်အစ်တနာမှာဇန်နဝါရီလနောက်ပိုင်းတွေ့ဆုံဖို့လဲပါဝင်ပါတယ်။ဒါဟာဆီးရီးယားကဦးဆောင်ပြီးတော့ကုလသမဂ္ဂကအကူအညီဆောင်ရွက်မဲ့နိုင်ငံရေးလုပ်ငန်းစဉ်အတွက်အရေးကြီးတဲ့ကဏ္ဍလည်းဖြစ်ပါတယ်။အပြည့်ရသဘောတူညီမှုရာခိုင်မြဲမယ်ဆိုရင်2011ခုနှစ်ကလေးကစတင်လာခဲ့တဲ့ဆီးရီးယားပြည်တွင်းစစ်အဆုံးသတ်မဲ့အလားအလာကောင်းဖြစ်နိုင်မှာပါ။ဆဲဆူနှစ်နဲ့ချီအုပ်ချုပ်လာတဲ့တမရဘာရှာအယ်အာဆတ်ရဲ့မိသားစုကိုရာထူးကဖယ်ရှားဖို့ဆန္ဒပြရင်းပဋိပက္ခတွေစတင်ခဲ့တာပါ။ဒီပြည်တွင်းစစ်မှာလူပေါင်း3000ခွဲတဲ့မင်းတွေသေဆုံးခဲ့ရတယ်လို့73တန်းထက်မင်းတွေအရေးပေါ်ကူညီရေးလိုအပ်နေတာပါ။ဆီးရီးယားပဋိပက္ခကြောင့်ဥရောပတခြားဒုက္ခသည်ဆိုင်ရာအကြက်အတဲတွေဖြစ်ပေါ်လာခဲ့ရတာပါ။ဆီးရီးယားသမ္မတအာဆတ်ကိုရုရှားနဲ့အီရန်နိုင်ငံတို့ကအရေးပါတဲ့စီးရီးဆိုင်ရာအကူအညီတွေပေးနေတယ်လို့တူရကီနိုင်ငံကတော့အာဆတ်ကိုဆန့်ကျင်တဲ့သဘုံအုပ်စုတွေကိုအကူအညီပေးရင်အားပေးထောက်ခံနေတာဖြစ်ပါတယ်။
အမေရိကန်သမ္မတဘရက်အိုဘားမားရဲ့ကျမ်းမာရေးဆောင်ရှောက်မှုဥပဒေကိုရီပက်ဘလစ်ကန်တွေကဖျက်သိမ်းပစ်မယ်လို့ချိန်ချောင်းနေတာကြောင့်အဲ့ဒီဥပဒေကိုကာကွယ်နိုင်ဖို့နီလန်းတွေကိုဆွေးနွေးဖို့သမ္မတအိုဘားမားဟာလာမယ့်ဗုဒ္ဓဟူးနေ့ကျရင်ဒီမိုကရက်လွှတ်တော်အမတ်တွေနဲ့အမေရိကန်လွှတ်တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။ရီပက်ဘလစ်ကန်တွေထိန်းချုပ်မဲ့လွှတ်တော်နေရာစလုံးကလူတိုင်းတက်နိုင်တဲ့ကျမ်းမာရေးဆောင်ရှောက်မှုဥပဒေကိုအစားထိုးနိုင်တဲ့အစီအစဉ်တစ်ခုမလုပ်ပေးဘဲနဲ့တော့ဖျက်သိမ်းတာမလုပ်နိုင်အောင်အချိန်ဆွဲထားနိုင်မဲ့ viewer တရက်ကိုချမှတ်နိုင်ဖို့သမ္မတအိုဘားမားနဲ့ဒီမိုကရက်လွှတ်တော်အမတ်တွေကမျှော်လင့်နေကြပါတယ်။ဒီဥပဒေရဲ့အစိပ်ပိုင်းအတော်များများဒါမှမဟုတ်အလုံးကိုဖျက်သိမ်းဖို့အောက်လွတ်တော် Republican တွေကအကြင်ကြင်မဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ဒါပေမဲ့အထက်လွတ်တော်မှာတော့ဒါနဲ့ပတ်သက်ပြီးတော့မဲမခွဲရသေးပါဘူး။ရွေးကောက်ပွဲမဲဆက်စည်းရုံးရေးကာလတွေအတွင်းမှာတော့ရွေးကောက်ခံသမ္မတ Donald Trump ကသမ္မတ Obama ရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကိုဖျက်သိမ်းမယ်လို့ကြုံဝါပြောဆိုခဲ့သလို ရီပဘလစ်ကန်တွေကလည်း2019မှာပထမဆုံးလှုပ်ဆောင်မှာကဒီကျမ်းမာရေးစောင့်ရှောက်မှုဥပဒေကိုစတင်ဖြတ်သိမ်းသွားဖို့အတွက်လွှတ်တော်မှာမဲခွဲဆုံးဖြတ်သွားမှာဖြစ်တယ်လို့ပြောပါတယ်။သမ္မတဥပမာရဲ့ကျမ်းမာရေးစောင့်ရှောက်မှုဥပဒေကြောင့်အမေရိကန်ပြည်သူတန်ပေါင်းများစွာဟာကျမ်းမာရေးစောင့်ရှောက်မှုအစီအစဉ်တွေရရှိနေကြတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုတော်မှာ2016ဘာနာရဲနှစ်အတွင်းလူပေါင်း5သိန်းကျော်ကိုအမေရိကန်အမိမြေလုံခြုံရေးဌာနကဖမ်းဆီးခဲ့တယ်လို့တောက်ကြနေကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါရတယ်။တဟ2015ခုနှစ်ကတည်းကအရေးအတွက်အနေငယ်တိုးလာတာပါ။ပြည်မှုကျူးလွန်ထားသူတွေပြည်သူအထွတ်အထိပ်အရှိသူတွေကိုဖမ်းဆီးဖို့နဲ့နယ်စပ်လုံခြုံရေးနယ်ပြည်တွင်းလုံခြုံရေးကိုဦးစားပေးတဲ့အမေရိကန်လူဝင်မှုကြီးကြပ်ရေးရဲ့ကြိုးပမ်းချက်တွေကိုထင်ဟပ်စေတဲ့အစီရင်ခံစာလည်းဖြစ်ပါရတယ်။အရင်နှစ်ကတည်းကဆိုင်ရင်ဖမ်းဆီးထားသူဦးရေတိုးလာတယ်ဆိုပေမဲ့လို့1980နဲ့2008ခုနှစ်ကြားဖမ်းဆီးခဲ့တဲ့ပြမ်းမြအရေးအတွက်ထက်အနှဲငယ်ပဲပိုတယ်လို့အစီရင်ခံစာမှာဆိုပါရတယ်။ခုလိုဖမ်းဆီးခံရသူတွေကထိတ်တန့်ဦးစားပေးသူတွေဖြစ်တယ်လို့လည်းဆိုပါရတယ်။ဒါဟာအမေရိကန်နိုင်ငံထဲကိုနယ်စပ်ကနေတရားမဝင်ဝင်ရောက်ဖို့ကြိုးပမ်းသူတွေဒါမှမဟုတ်ဂိုင်းကနအဖွဲ့ဝင်တွေအပါအဝင်ပြည်ရင်းလုံခြုံရေးကိုချိန်ချောက်သူတွေဖြစ်နိုင်တယ်ဆိုတဲ့အတိတ်ပဲလဲတက်ရောက်ပါရတယ်။အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အခောက်ခွန်ဌာန ICE နဲ့အခောက်ခွန်နဲ့နယ်စပ်ကာကွယ်ရေး CBP ကနေလူပေါင်း၄သိန်းခွဲကျော်ကို2016ဘဏ္ဍာရေးနှစ်အတွင်းနေရရင်ပြန်ပို့ခဲ့တာပါ။ဒီထက်က94ရခိုင်နှုန်းကတော့နံပါတ်1ဦးစားပေးအစီအမအကျုံးဝင်သူတွေဖြစ်ပါရတယ
်။ VOA မြန်မာအံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16639လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကမ္ဘာတော်မှာ2019ခုနှစ်နှစ်တကူကြိုဆိုပွဲတွေကိုစတင်ကျင်းပနေတဲ့အချိန်ထဲမှာပဲကျန်းဖတ်သမားတွေရဲ့ချင်းချောက်မှုအန္တရာယ်တွေကြောင့်ကမ္ဘာမျိုးကြီးအတော်များများမှာလည်းလုံခြုံရေးတွေအထူးတင်းတင်းကြပ်ကြပ်ချထားပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာတော့ဆစ်ဒနီစိတ်ကန်းကနေမီရှူမီပန်9တန်လောက်ပြစ်လွတ်သွားဖို့စီစဉ်ထားပြီးလူတန်းသန်းခွဲလောက်လည်းအဲ့ဒီစိတ်ကန်းပတ်လည်ကနေနှစ်တကူပွဲတွေကိုဆင်နွှဲဖို့ပြင်ဆင်နေကြပါတယ်။ဒါကြောင့်လုံခြုံရေးတွေကိုလည်းနောက်ထပ် 2,000 လောက်ထပ်ပြီးတော့တိုးချထားတယ်လို့ဩစတြေးလျအာဏာပိုင်တွေကပြောပါတယ်။ကျန်းဖတ်သမားတွေကဩစတြေးလျအပါဝင်ကမ္ဘာမျိုးကြီးအတော်များများကိုတိုက်ခိုက်မယ်လို့ချင်းချောက်နေပေမဲ့လည်းအာဏာပိုင်တွေကတော့ပုံမှန်အတိုင်းနှစ်သက်ကူပွဲကိုဆင်နွှဲကြဖို့ဩစတြေးလျပြည်သူတွေကိုတိုက်တွန်းထားပါတယ်။တရုတ်နိုင်ငံကနှစ်သက်ကူပွဲတော်ကိုတော့စီစီကားကကျင်းပသွားဖို့အစီအစဉ်တွေမရှိဘဲတချို့နေရာတွေမှာမီရှူမီပန်ပြစ်ထောက်အောက်တာတွေမလုပ်ဖို့ကိုလည်းအာဏာပိုင်တွေကတားမြစ်ထားပါတယ်။ဘေကျင်းမြို့ကလူစီကားတဲ့မြို့လယ်ကောင်နေရာတွေမှာမီရှူမီပန်ပြစ်ထောက်တာတို့လူစီကားတဲ့နေရာတွေကိုရှောင်ဖို့တို့ထွက်ပေါက်တွေကိုရှာထားကြဖို့အာဏာပိုင်တွေကတတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုညယောက်မြို့မှာတော့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတော့ရဲတပ်ဖွဲ့ဝင် 9,000 နဲ့အတူအကြမ်းဖက်နေတဲ့အဖွဲ့တွေဘုံရှာတဲ့ခွေးတွေကိုလည်းချထားပါတယ်။ညယောက်မြို့လောက်ကောင်က Times Square မှာလုံမဲ့နှစ်သက်ကူကျတဲ့ Countdown Clock ကိုတော့ဒီနေ့မှာယာရုကနေအနားယူတော့မဲ့ကုလသမဂ္ဂအတွင်းမူကျုပ်ဘန်ကီမွန်ကနှိပ်သွားမှာဖြစ်ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာနှစ်တကူကာလဖြစ်ပေမဲ့လူအုပ်ကြီးတွေစုဝေးပြီးတရားရုံးစစ်ဆေးမှုကတဆင့်ရာထူးပြန်ရွှေ့ဖို့ဆုံးဖြတ်ထားတဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟေကိုရာထူးကဖယ်ရှားပေးဖို့စုဝေးဆန္ဒပြကြပါရယ်။သမ္မတပတ်ကွန်ဟေဟာအဂတိလိုက်စားမှုအရှုပ်တော်ပုံနဲ့အရေးယူဖို့လွှတ်တော်ကဆုံးဖြတ်ခံထားရတာပါ။ဆိုင်းမုတ်တွေဖျောင်းနိုင်တွေနဲ့တဘိုးခရာတွေကင်ဆောင်ထားတဲ့လူအုပ်ကြီးဟာအထက်စုယုံဆန္ဒပြတဲ့နေရာဖြစ်တဲ့နန်းတော်ဟောင်းရှိမှာတည်တည်မတ်အတွင်းငြိမ်းချမ်းစွာစုဝေးဆန္ဒပြကြတာပါ။ဆိုးမျိုးကသမရနန်းတော်အနည်းနဲ့ဖွဲ့စည်းပုံခုံရုံးကိုချစ်တဲ့ပို့စီစဉ်ထားခဲ့တာလည်းဖြစ်ပါတယ်။သမရဖတ်ကိုထောက်ခံသူတွေကလည်းရဲတွေထူးထူးထပ်ထပ်စီတန်းချထားတဲ့အနာကလမ်းတွေပေါ်မှာစုယုံခဲ့ကြပါတယ်။သမရပတ်ကွန်ဟေရထူးပြန်လည်ရယူနိုင်ခြင်းမရှိအောင်ရာသက်ပန်ဖယ်ရှားလိုက်မလားဆိုတာကိုတော့တောင်ကိုရီးယားရဲ့ဖွဲ့စည်းပုံခုံရုံးကနေ6လအတွင်းဆုံးဖြတ်ရမှာဖြစ်ပါတယ်။တရားစွဲဆိုဖို့စစ်ဆေးစီရင်မှုမှာအပြန်အလှန်ငင်းခုန်ကြတဲ့အဆင့်နောက်သတင်းပတ်မှာရောက်လာပြီဖြစ်တဲ့အတွက်ရုံးတင်စစ်ဆေးချိန်အတွင်းသမရပတ်ကွန်ဟေလာရောက်ထွက်ဆိုဖို့အတင်းကြပ်ဖြစ်အားပေးလို့မရဘူးလို့တရားသူကြီးတွေကပြောပါရယ
်အိန္ဒိယနိုင်ငံမှာတရားမဝင်ငွေစက္ကူဖြစ်နေတတ်မှတ်လိုက်တဲ့ရူပီ100နဲ့900ဒဏ်တွေကိုပြန်လဲပေးဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကိုကျော်လွန်သွားပြီးတဲ့နောက်မှာဘဏ်တွေနဲ့ ATM ငွေထုတ်ဆက်တွေကနေငွေထုတ်တာတွေကိုလည်းအိန္ဒိယနိုင်ငံကဆက်ပြီးတော့ထိန်းချုပ်သွားမှာဖြစ်ပါတယ်အိန္ဒိယဘူဘန်ကတောက်ကြနေနောက်ပိုင်းကထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့စနေနေ့ကစပြီးတော့လူတွေအနေနဲ့ ATM ဆက်ကနေငွေထုတ်မယ်ဆိုရင်တနေ့ကိုအရင်ကရူပီ2500ထုတ်နိုင်ရာကနေအခုခါမှာ4500အထိတိုးပြီးထုတ်နိုင်မှာဖြစ်ပြီးတော့ကိုယ့်ရဲ့ဘဏ်စာအုပ်ထဲကနေထုတ်မယ်ဆိုရင်တော့တစ်ပတ်ကိုရူပီ2400ပဲထုတ်နိုင်မှာဖြစ်တယ်လို့ပြောထားပါတယ်။ဒါပေမဲ့ဒီပမာဏအတိုင်းဘယ်အချိန်ထိဆက်ထုတ်သွားရမယ်ဆိုတာကိုတော့ပြောမထားပါဘူး။ ပြီးခဲ့တဲ့နိုမာ၈ရက်နေ့ကတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအခွန်ရှောင်းတာတွေနဲ့အောက်ရီလိုက်စားမှုတွေကိုတိုက်ဖြတ်ဖို့အတွက်အိန္ဒိယနိုင်ငံရဲ့ငွေစက္ကူရူပီ900ဒန်းနဲ့100ဒန်းတွေကိုပြန်ရုပ်သိမ်းသွားမယ်လို့ရုတ်တရက်ကြေညာခဲ့တာပါ။အဲ့ဒီရူပီငွေစက္ကူတွေကိုမနေ့တောက်ကြနေ့ကနောက်ဆုံးနေ့အဖြစ်နဲ့လဲလှယ်ဖို့သတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ။
အီရတ်နိုင်ငံမျိုးရောဘက်ကတဲ့အလဲပိုင်းကလူစီကားတဲ့ဈေးတစ်ခုမှာဒီကနေ့ဘုံသလုံးပောက်ကွဲခဲ့တာကြောင့်လူ25ယောက်ထက်မနည်းသေဆုံးသွားတယ်လို့အီရတ်တာဝန်ရှိသူတွေကပြောပါရယ်။ကားပစ္စည်းတွေအဝတ်ထည်တွေရောင်းချတဲ့ El Sinex ဈေးမှာဖြစ်ပေါ်တဲ့ဒီတက်ခတ်မှုမှာလူ50ထက်မနည်းသေဆုံးဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်။သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းဆိုပါရယ်။ဘုံသလုံးကိုအသေးခံဘုံဖွဲ့သမားကဖောက်ခွဲလိုက်တာဖြစ်ပြီးကြံဘုံသလုံးကတော့ချိန်ခဲ့ဘုံဖြစ်တယ်လို့ပြည်ထောင်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကကိုးကားပြီးတော့ Riders သတင်းဌာနကပြောပါရယ်။တက်ခတ်မှုရဲ့လက်သေးအဖြစ်ဘယ်သူကမှချက်ချင်းထုတ်ပြောတာမရှိသေးပါဘူး။ဒါပေမဲ့ဒီလိုဘုံခွဲတက်ခတ်မှုမျိုးတွေကို IS အကြမ်းဖက်သမားတို့ကလှုပ်လှည့်ရှိပါရယ်။နိုင်ငံမြောက်ပိုင်းကဂျီဟတ်တို့ရဲ့မခန်းနဲ့မြစ်ဖြစ်တဲ့မူဆိုးမျိုးကိုတံမြန်ထိုးစစ်တွေစတင်ခဲ့တဲ့အော်တိုဘာလကစလို့ဘက်ဂရက်မျိုးမှာလုံခြုံရေးတည်တည်ပေးချက်တွေတိုးမြှင့်ထားတာဖြစ်ပါရယ်။
ကိုရနိုင်တဲ့နန်းလာနုကသတင်းတွေကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ ABSDF Committee ဝင်တဦးကိုတရားစွဲဆိုထားတဲ့သတင်းကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တဦး ABSDF ဗဟိုကော်မတီဝင်ကိုမင်းထေကိုမတရားအသိဆက်သွယ်မှုပုံမှ18မြင်းဆောင်1နဲ့တရားစွဲဆိုထားတယ်လို့မိသားစုဝင်တွေနဲ့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါရယ်။ ABSDF အဖွဲ့ဟာအစိုးရနဲ့ NCA တနိုင်ငံလုံးအဖြစ်ခက်ရစိစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တရားဝင်ဖွဲ့စည်းဖြစ်ပေမဲ့ ABSDF မြောက်ပိုင်းအဖွဲ့ခေါင်းဆောင်ကိုမင်းထေဟာလက်ရှိမြန်မာတပ်မတော်နဲ့စီးရဲတင်းမာနေတဲ့ KPO အဖွဲ့နဲ့ဆက်ဆက်မှုရှိနေလို့အခုလိုထိမ့်သိမ်းတရားစွဲဆိုခံနေရတယ်လို့ယူဆနေကြပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော့နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABFDF ဗဟိုကော်မတီဝင်ကိုမင်းထေကိုမတရားတင်ဆက်သွယ်မှုပုံမှန်18တက်နဲ့တရားစွဲဆိုထားပြီးကချင်ပြည်နယ်မိုးမောင်းမြို့ရဲစခန်းမှာထိန်းသိမ်းထားတယ်လို့ကိုမင်းထေရဲ့ဇနီးဖြစ်သူ ABFDF မြောက်ပိုင်းဖွဲ့ကော်မတီအတွင်းမှတော်နိုင်ရင်ခေါ်မှတ်နှောင်းက VOA ကိုခုလိုပြောပါတယ်။
မမဖက်ကိုပို့ထားတယ်ပေါ့နော်စက္ကန့်နေရေးကိုလွှဲလိုက်တယ်အဲ့လိုမျိုးတော့တင်းချားတာပဲဟဲ့အဲအမှုဖွင့်တယ်အဲ့လိုမျိုးလဲချားတယ်ဟဲ့တခွန်တည်းလို့ပြောချားတာပဲဟဲ့မမရေးစမ်းမှရှိတယ
်ကိုမင်းသိဟာပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီကနေရန်ကုန်မြို့မှာကျင်းပပြုလုပ်တဲ့အလုပ်ရုံဆွေးနွေးပွဲကပြန်ဒီဇင်ဘာ28ရက်နေ့ပမော်လွဲကျဲကားလမ်းပေါ်ကတိန်လုံဂိတ်မှာမြန်မာစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားခြင်းခံခဲ့ရတာပါကိုမင်းသိဟာအစိုးရနဲ့ NCA တနင်္ဂနွေလို့ပြစ်ခတ်ရစဲရေးစာချုပ်သဘောတူလက်မှတ်ရေးသူသားတဲ့ ABFDF ရဲ့ဗဟိုကော်မတီဝင်သူဖြစ်တယ်လို့အခုလိုမတရားတင်ဆက်သွယ်မှုပုံမှန်18တက်နဲ့တရားစွဲဆိုထားတာဟာမဖြစ်သင့်တယ်လို့ ABFDF အဖွဲ့တာဝန်ရှိသူတွေကလည်းဒီအမှုနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်နေတယ်လို့မှတ်နှောင်းကအခုလိုဆက်ပြောပါတယ
်18တက်ဆိုတဲ့ဥစ္စာတော့ဖြစ်တော့မဖြစ်သင့်ဘူးပေါ့နော်ဒါပေမဲ့ပါပြောပြောဒီမှာတို့အဖွဲ့ကတော့ဆက်ပြီးတော့မှဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်ပြီးညှိနှိုင်းဆောင်ရွက်နေချင်းဖြစ်တယ်ဆိုတာတော့သိရတယ်ဆက်
ABFDF ဖွဲ့ဟာတနင်္ဂနွေလုံးအပြစ်ခတ်ရစေးရေးစာချုပ် NCA မှာလက်မှတ်ရေးသူသားတဲ့အဖွဲ့ရှိဖွဲ့နဲ့ကတဖွဲ့ဖြစ်ပြီးတရားဝင်ဖွဲ့တစ်ခုဖြစ်ပေမဲ့လက်ရှိစစ်ရေးသိမ်းမှန်နေတဲ့ကချင်လွတ်လပ်ရေးဖွဲ့နဲ့ဆက်ဆံမှုရှိနေလို့အခုလိုဖမ်းဆီးဆိုင်တိုင်းတရားစွဲဆိုခံရတယ်လို့ယူဆကြောင်းမုံမောင်မြုတ်နဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းအောင်ကပြောပါတယ်
ကျွန်တော်ကလမ်းဆောင်လာကြည့်တော့သူ့လိုစက်ခွန်နဲ့တင်းနဲ့ဆွဲထားတယ်လို့ကြားလာပါပဲ။မနေ့ကတော့ရေကလို့ပြောတယ်။မုံမောင်းပြုတ်နေတဲ့စကားမျိုးဖွင့်လာတော့ရေရလို့ပြောတယ်။ ABSCS ကိုတော့ကျွန်တော်တို့က NCA လက်မှတ်ထိုးထားပြီးလေ။သူတို့တော့ကျွန်တော်တို့ဘလို့မှနေကြမှာသူကတရားဝင်ဖွဲ့စည်းပြသွားပြီး ABSCS နဲ့ဆွဲရမှာမဟုတ်ဘူးတဲ့။ကျွန်တော်တင်လာတော့ဒါ။ PIA PIO နဲ့ဆက်ဆက်မယ်ထင်တာပဲ။
ကိုမင်းသိကိုမတရားတင်ဆက်သွယ်မှုပုံမှန်18တက်နဲ့မုံမောင်ရဲသားဖွဲ့ကနေတရားစွဲဆိုခဲ့ကြောင်းကိုလည်းမုံမောင်မြုပ်နဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းအောင်ကအတည်ပြုပြောဆိုပါရယ် ABFDF ဘူကော်မတီကိုမင်းသိဟာကချင်ပြည်နယ်မြောက်ပိုင်းဒေသ KIU ဖွဲ့ရဲ့အခြေခံဒေသမှာရှိတဲ့ကျောင်းသားတပ်မတော်တပ်ဖွဲ့မှတာဝန်ယူထားသူဖြစ်တယ်လို့ KIU နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးသိမ်းမှနေစေချင်နေကြောင်းထိမ့်သိမ်းခံရတယ်လို့လည်းယူဆမှုတွေရှိနေပါရယ်ကိုမင်းတေတရားဆွဲဆိုခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့မူမောင်းမြို့နယ်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။လက်ရှိမှာ ABFDF ဖွဲ့အနေနဲ့ကိုမင်းထေးကိုဘာကြောင့်ဖမ်းဆီးရတဲ့ဆိုတာ JMC လို့ခေါ်တဲ့အပြစ်ခံရစဲမှုစောက်ကြီးလေ့လာရေးကော်မတီရဲ့အဖြေကိုစောင့်နေတယ်လို့ ABFDF ရဲ့ဒုတိယဥက္ကဋ္ဌရဲဘော်မျိုးဝင်းကဆိုပါတယ်။
ကျွန်တော်တို့လည်းဆွေးရဖယားနေပြီးတော့မတာဖယားနေတရားဝင်စာကို GMC ရနေတဲ့စီအဲ့ဒီတရားဝင်စာကျွန်တော်စီပို့မယ်ဆိုတာကျွန်တော်စောင့်နေအဲ့ဒီစာကျွန်တော်တို့လက်ခံရရှိပြီးမှပဲကျွန်တော်ဒီကိစ္စကိုကျွန်တော်ကွန်ဖာမ်တိတ်ကြရတော့ပြောနေပါဘောနော်အခုဒီကျွန်တော်တို့တရားဝင်စာတော့မရသေးဘူးဗ
ျကိုမင်းသေးလူမြောက်ရေးအတွက် ABFDF ခေါင်းဆောင်တွေအနေနဲ့တမတော်ကတာဝန်ရှိသူတွေအစိုးရတာဝန်ရှိသူတွေသက်ဆိုင်ရာငြိမ်းချမ်းရေးကော်မတီတွေနဲ့ညှိနှိုင်းဆောင်ရွက်နေစေအခြေအနေမှာရှိနေတယ်လို့ရဲဘော်မျိုးဝင်းကဆိုပါတယ် ကိုမင်းသေးထိန်ထိန်ခံရတဲ့ဖြစ်စဉ်ပေါ်မှာအသေးစိတ်မသိရသေးပေမဲ့တက်ဆိုင်ရာဖွဲ့စည်းတွေကနေဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်လို့မျှော်လင့်ကြောင်းမြန်မာငင်းချမ်းရေးကော်မရှင်အကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကဗီအိုအေကိုပြောဆိုခဲ့ပါတယ်တကယ်လို့မတရားတင်းဆက်သွယ်မှုပုံမှန်စက်ခွန်းနှစ်တက်နဲ့တရားစွဲဆိုခံရရင်ပြစ်မှုကြီးငယ်လိုက်ထောင်ဒဏ် 9 နှစ်ကနေ10နှစ်ထိကြာခံနိုင်တယ်လို့ရှင်းနေဦးအောင်မျိုးသားကပြောပါတယ်
ကူမင်းသိဟာနာမည်ကျော်ဟောလိဝုဒ်ရွှေရှင်မင်းလားစီဗစ်စတာစတာလို့နဲ့ရိုက်ကူးထုတ်လို့သရုပ်ဆောင်ထားတဲ့ရမ်ဘိုဖိုးဆက်ကမှာမြန်မာတပ်မတော်စစ်ဘုသူဦးဖြစ်ပါဝင်သရုပ်ဆောင်ထားသူလည်းဖြစ်ပါတယ်ခင်ဗျာနိုင်ငံတကာပြည်ပထာရပါအခုဆက်ပြီးတော့နှစ်တကူကာလအတွက်စုမုံကောင်တောင်းပေးကြတဲ့အကြောင်းကိုတင်ဆက်ပေးပါမယ်2016နှစ်ဟောင်းကုံဆုံးလို့2019နှစ်တကူကူးပြောင်းမဲ့ဒီလိုနှ လူခွင့်လှူရှာသူတွေကစုမကောင်တောင်းပေးကြပါတယ်။2016ခုနှစ်အတွင်းမြန်မာပြည်တော်ကနေပယ်အသီးသီးမှာပြည်သူအများရင်ဆိုင်ကြုံတွေ့ခဲ့ရတွေထဲမှာထူးခြားဖြစ်စဉ်သုံးသပ်ချက်တွေနဲ့အတူ2019အတွက်မျှော်လင့်ချက်အကြံပြုချက်တွေကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကစူးစီးတင်ပြထားတာကိုနားဆင်ပါရှင့်။
ဟုတ်ပါတယ်2016ခုနှစ်အတွင်းမှာပြည်သူအများကမဲဆန္ဒတွေနဲ့ရွေးချယ်တင်မြှောက်လိုက်တဲ့အရက်သားအစိုးရလက်ထက်ကိုအာဏာအလွှဲအပြောင်းနိုင်ငံရေးအကူအပြောင်းဖြစ်ခဲ့တယ်လို့အဖက်ဖက်ကနှိမ်ချခဲ့ရတဲ့မြမစည်းဝါးရေးဥမော့နလန်ထူလာစီဖို့အရေးဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မှာပြည်သူတွေရဲ့ဘဝပို့ပြီးတော့မှတိုးတက်ကောင်းမွန်လာနိုင်မယ်လို့ယုံကြည်မျှော်လင့်သူကတော့စာရေးဆရာဒေါက်တာခင်မောင်ညိုဖြစ်ပါတယ
်2016ကတော့ကျွန်တော်တို့နှစ်ပေါင်း54နှစ်ကျော်ပါလေပြည်သူတွေမျှော်လင့်နေတဲ့ဒီမိုကရေစီအရသာအစိုးရပေါ်ထွက်လာတယ်။အဲ့ဒီပေါ်ထွက်လာတဲ့လမ်းစာကိုရပြီဆိုတော့ကျွန်တော်တို့ကလည်းအယံဝန်တာကြတော့ဗောလေ။ပထမပိုင်းမှာတော့ကျွန်တော်တို့ကအာဏာဆွဲပြောင်းပေးပါမလားဆိုကြောက်ကြောက်ရွံ့ရွံ့နဲ့1990နမူနာရှိတော့ခြေနေကောင်းပါမလားဆိုတော့စောင့်ကြည့်နေရတဲ့အချိန်ဖြစ်တယ်။ဒါပေမဲ့တကယ်တမ်းအာဏာဆွဲပြောင်းပေးလိုက်တော့ဒီမိုကရေစီ85ရာခိုင်နှုန်းလောက်တော့ရတယ်လို့ကျွန်တော်တို့ဆပြောသာလို့တာပါလေ။ဒါဒီကုပြောင်းမှုကြီးအမတန်ကြီးမားတဲ့ကုပြောင်းမှုကြီးပါ။ကျွန်တော်တို့တတ်နိုင်တဲ့အတိုင်းတာလေးတော့တတ်နိုင်သလောက်လောက်ကြတာပါလေ။အခုချိန်မှာတော့ဆင်းရဲတွင်းနဲ့တဲ့လူတွေတချို့ရဲ့အယမ်းချမ်းသာတဲ့လူတချို့ရဲ့အဲ့ဒီနှစ်ဖွဲ့ကြားမှာဒီချိန်နေမှာကျွန်တော်တို့ဒီစီးပွားရေးကိုဒုက္ခရောက်တဲ့သူကဒီနှစ်ကုန်ပိုင်းသားမှာဒေါ်လာရဲ့ဈေးအယမ်းတက်သွားလဲ၊ရွှေဈေးလည်းတက်တယ်။ဒီအပေါ်မှာလိုက်ပြီးတော့အလုံးလုံးတဲ့ခါကျတော့ကျွန်တော်တို့အခက်ခဲတွေအများကြီးရှိတယ်။ကျွန်တော်ရှင်ပါလေကျွန်တော်တို့ရလာတဲ့ခေါင်းဆောင်နဲ့ကျွန်တော်တို့အသိဉာဏ်ဖြည်းဖြည်းဖွံ့ဖြိုးလာတဲ့ပြည်သူပေါ့ကျွန်တော်ပြောတာအသိဉာဏ်ဖြည်းဖြည်းဖွံ့ဖြိုးလာတယ်ဆိုတာအရင်ကကျွန်တော်တို့ကတာဝန်ယူမရှိမှုမရှိကျွန်တော်တို့ကသူများလို့သမျှကိုခေါင်းညှိပြီးတော့လက်ခံတဲ့ပြည်သူကနေပြီးတော့ကိုယ်တိုင်တာဝန်ယူတဲ့ပြည်သူကိုယ်တိုင်တာဝန်ယူတဲ့ဝန်ထမ်းကိုယ်တိုင်တာဝန်ယူတဲ့အစိုးရကိုယ်တိုင်တာဝန်ယူတဲ့လွှတ်တော်ကိုယ်စားလှယ်များဖြစ်လာကြမလို့ကျွန်တော်ယုံကြည်တယ်။ဒါမဲ့နှစ်ကြိမ်ပို့တော့တိုးပွားတော့ကြီးပွားတိုးတက်တဲ့နိုင်ငံကြီးဖြစ်လာမယ်။အဲ့လိုဖြစ်လာပါစေလို့လည်းကျွန်တော်ဆုတောင်းပါလေ
။မြန်မာနိုင်ငံတွင်ဒုက္ခရေးအခြေအနေတွေဟာ2016ခုနှစ်အတွင်းမှာတိတ်ကိုဆိုးဝါးလွန်ခဲ့တယ်လို့မဆိုနိုင်ခဲ့ပေမဲ့လူခွင့်ရေးချိုးပေါက်ခံရမှုတွေရှိနေတဲ့အခြေအနေပြည်သူတွေနေစဉ်လူနေမှုဘဝမှာလုံခြုံတည်ငြိမ်အေးချမ်းနိုင်မှုက2018ခုနှစ်မှာတရားဥပဒေစိုးမိုးရေးသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးထားဆောင်ရွက်တဲ့နယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အာရှလူခွင့်ရေးကော်မရှင်ကရှေ့နေကြီးဦးမင်းလွင်ဦးကအကြံပြုပါတယ
်။ဒီနှစ်ထဲမှာထူးထူးခြားခြားများလာတာကတော့ဒီအဲ့ဒီဥပဒေပုံမှန်66ကဒီနဲ့ဆွဲရမှုတွေတော်တော်များများရှိတဲ့အတွက်လွတ်လပ်စွာပြောဆိုခြင်းကိုထိခိုက်တဲ့ကိစ္စဒီလည်းဖြစ်ပေါ်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်ခင်ဗျ။ကျွန်တော်2019မှာကတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့တော်ပြီးပြီးကြီးကြီးလုံးဝမဲ့အပိုင်းရှိတယ်လို့ကျွန်တော်တို့မြင်တယ်။တရားစွဲဖွဲ့စည်းဖြစ်တဲ့ဥပဒေရုံးရင်နောက်ပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့တွေကလည်းဒီမှုကြီးနေပေါ်မှာဟိုလက်စားမှုမရှိဘဲနဲ့ဒီအမှန်တိုင်းအဖြစ်မှန်တွေကိုတင်ပြပြီးတော့အရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ
်။နှစ်ပေါင်းများစွာမြန်မာနိုင်ငံအတွင်းသဘာဝတောတောင်တည်ရင်ဇာတ်တွေထိမ့်သိမ်းဆောင်ရှောက်မှုအားနည်းခဲ့ပြီးတဲ့နောက်အခု2016ခု2018ခုနှစ်ထဲမှာတော့ပြည်သူ့အစိုးရလက်ထက်မြန်မာနိုင်ငံအတွင်းသဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးလုပ်ငန်းတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီကဘာကြီးစိမ့်လန်းဆိုပြီးရေးမြန်မာနိုင်ငံသူနိုင်ငံသားတွေပါပူးပေါင်းဆောင်ရွက်ကြဖို့အကြံပြုလိုပါတယ်လို့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူဒေါ်ဒေဝီတန့်စင်ကအကြံပြုပါတယ
်။ဘာဝပဝင်ခြင်းထိမ့်သိမ်းရေးရတော့တော်လေးတို့မြန်မာနိုင်ငံအတွက်ပေါ့လေနော်90လောက်နောက်ကျခဲ့တော့အခုမှ ကဘာနဲ့ပေါ့အထူးသဖြင့်2016အတွက်ဆိုရင်ကဘာမပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေရေးကတော့ထွက်လာပါရဲ့ဒါပေမဲ့လို့လည်းဟလာဤဥပဒေတို့ဘာတို့ကနောက်ကျတယ်ပေါ့နော်အဲ့တော့ဒါတွေကိုအခုလက်ရှိပြည်သူအစိုးရအနေနဲ့တော်တော်လေးကိုနော်သတိထားကင်တွယ်ရမယ့်အလုပ်တွေပါတယ်ပေါ့ဥမာမြေဆုံကိစ္စလိုမျိုးနော်ဥမာလက်ပ ራ ုံးကိစ္စလိုမျိုးဒေတာကန်နေသဘောတူမတူဘလို့လုပ်ငန်းနေလုပ်မယ်ဘာညာစုကပြောရမှာလीအဲ့တော့အဲ့ဓာဒီကိုဒေါ်လေးတို့တိုင်းပြည်ကအရန်အားနေခဲ့တယ်လှုပ်လဲမလှုပ်ခဲ့ဘူးအဲ့တော့ဓာဒီကိုဒေါ်လေးတို့က2019ကြာရင်တော့တေချာဥပဒေထုတ်တယ်နှီးဥပဒေထုတ်တယ်နော်လုံးဝမဲ့နှီးစနစ်အတိုင်းနော်ဒေါ်လေးတို့လုပ်ဖို့လိုပါတယ်လို့ဒေါ်လေးပြောချင်ပါတယ်
မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌတရုတ်ဆောင်ဒါရိုက်တာအကယ်ဒမီလူမင်းကလည်း2016ခုနှစ်ဟာမြန်မာရုပ်ရှင်လောကရဲ့ထူးခြားဖြစ်စဉ်တွေများစွာဖြစ်ခဲ့တယ်လို့စိန်ခေါ်မှုတွေနဲ့လည်းအများဆုံးရင်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်ဆယ်စုနှစ်အတွင်းရုပ်ရှင်ဇာတ်ကားထုတ်လုပ်မှုအမြင့်ဆုံးဖြစ်ခဲ့တဲ့နှစ်တစ်နှစ်ဖြစ်တယ်လို့လာမယ့်2019ခုနှစ်အတွက်လည်းမျှော်လင့်ချက်များစွာရှိတယ်လို့သူကပြောပါတယ
်2016ခုနှစ်ကိုပြန်သုံးသပ်မယ်ဆိုရင်တော့အနုပညာလောကအနေနဲ့ကတော့ဝေဖန်မှုတွေပြင်းထန်ခဲ့တဲ့နှစ်တနှစ်လို့လည်းပြောလို့ရပါတယ်။နောက်ပြီးတော့မြန်မာရုပ်ရှင်ကားတွေပေါ်ကိုအုပ်စုဖွဲ့ပြီးတော့ဝေဖန်လာတဲ့ဝေဖန်မှုတွေပြင်းထန်ကြရရိုက်ခဲ့တဲ့နှစ်တနှစ်လို့လည်းပြောနိုင်ပါတယ်။တစ်ဖက်မှာပဲကြည့်မယ်ဆိုရင်လည်းမြန်မာရုပ်ရှင်ဇာတ်ကားတွေရိုက်ကူးထုတ်လုပ်မှုဟာအရင်နှစ်တွေတက်နှစ်ဆများပြားလာတာတွေ့ရပါမယ်။အမြင့်ဆုံးနှစ်တနှစ်လို့တော့ပြောရမလို့ဖြစ်ပါတယ်။ဆယ်စုနှစ်အတွင်းမှာပေါ့နော်။အဲဒီတော့2019မှာညွန်မန်းတာကတော့ကျွန်တော်တို့ရုပ်ရှင်ဈေးကွက်ကတော့တိုးတက်လာမဲ့အရေးလက္ခဏာတွေမြင်နေရပါတယ်။နောက်ပြီးတော့နိုင်ငံတကာနဲ့ဆက်ဆံမှုတွေ၊ဆက်သွယ်မှုတွေ၊ဖက်ဆက်ရကူးမှုတွေကျွန်တော်တို့2014ခေတ်ကစတင်ရေးဆွဲကြည့်တဲ့ရုပ်ရှင်ဥပဒေကြီးကိုလည်းလွတ်တော်တဲ့အရောက်ပို့နိုင်မဲ့နှစ်တနှစ်ဖြစ်မယ်လို့တော့ကျွန်တော်တို့ယုံကြည်ပါတယ်။နှစ်သက်မှာမြန်မာပြည်သူပြည်သားများအားလုံးဘေးရန်ကင်းကွာကျန်းမာစွာနဲ့ကောင်းမွန်သောအသည့်အသည့်တွေကိုရရှိပိုင်ဆိုင်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပါသေး
။မြန်မာနိုင်ငံရုပ်ရှင်စီယွန်ဥက္ကဋ္ဌလူမင်းဖြစ်ပါတယ်။2019တွင်မျှော်လင့်ချက်အကြံပြုချက်တွေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကစူးစီးတင်ပြထားတာကိုနားဆင်ခဲ့ကြရတာပါ။အခုတစ်ခါမှာတော့2016 NLD အစိုးရရဲ့ဆောင်ရွက်ချက်တွေနဲ့2019အတွက်မျှော်လင့်ချက်တွေအကြောင်းကိုတင်ဆက်ပေးပါမယ်။NLD ဆိုရအုပ်ချုပ်တဲ့ကိုလာတာကာလအတွင်းမှာပြည်ပြင်ပြောင်းလဲမှုတချို့ကိုကျေနပ်အားရသူတွေရှိသလိုပြည်တွင်းငြိမ်းချမ်းရေးနဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးလိုလုပ်ငန်းစဉ်တွေနဲ့အစိုးရဆိုင်ရာသတင်းရယူနိုင်ခွင့်အပိုင်းတွေမှာတော့အားနည်းနေသေးတယ်လို့ဝေဖန်သုံးသပ်သူတွေလည်းရှိနေပါတယ်။နိုင်ငံရေးကောင်းဆောင်တချို့နဲ့သတင်းသမားတွေကလာမယ့်2019အတွက်ဘလို့မျှော်လင့်ချက်တွေရှိတယ်ဆိုတာကိုကိုညံဝဲအောင်ကစူးစီးတင်ဆက်ထားပါတယ
်။စီအစိုးရခေတ်ဆက်ဆက်နိုင်ငံရဲ့ကဏ္ဍပေါင်းစုံမှာချွတ်ချုံကြခဲ့ရပြီးဦးသိန်းစင်အစိုးရလက်ထက်မှာပြဿနာတချို့ကိုဖြေရှင်းဖို့ကြိုးစားပေမဲ့မအောင်မြင်ခဲ့ပါဘူး။အဲ့ဒီပြဿနာတွေကို NLD အစိုးရကဆက်ပြီးဖြေရှင်းဖို့တောင်းဝန်ရှိလာတာပါ။အဲ့ဒီတဲကမှအမျိုးသားလူညုံရေးကိစ္စမှာအားရစရာတချို့ရှိပေမဲ့တိုင်းသားလက်နက်ကိုင်ပြည်ပကနဲ့ငင်းငင်းကြီးဖြစ်စင်မှာတော့ NLD အစိုးရရဲ့ကင်တွယ်ပုံတွေကိုအားမရဘူးလို့ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကသုံးသပ်ပါတယ
်။အမျိုးသားလူညုံရေးနဲ့ပတ်သက်လို့ရခိုင်ကိစ္စချင်းကပ်ပုံလေးတွေကနောက်ပိုင်းအားရစရာဖြစ်လာပါတယ်။ကျွန်တော်တို့ပြည်တွင်းငြိမ်းချမ်းမှုဖြစ်စဉ်ချင်းကပ်ပုံနဲ့လက်တွေ့ဆောင်ရွက်မှုကိုတုံ့ပြန်တဲ့အခါမှာကျွန်တော်တို့ဘက်ကအားမရဘူးဆိုတာမျိုးဖြစ်လာပါတယ်။အားလုံးပါဝင်နိုင်ရေးဆိုတဲ့ကဏ္ဍခုထိမရောက်သေးဘူးဆိုတာမျိုးတွေ့ရပါတယ်
။ဦးသိန်းစင်အစိုးရလက်ထက်သတင်းမီဒီယာထိန်းချုပ်မှုကိုအထိုက်အလျောက်ဖြေလျှော့ခဲ့ပြီး NLD အစိုးရလက်ထက်မှာပုံပြီးလွတ်လပ်ခွင့်ရလာမယ်လို့မျှော်လင့်ထားကြပေမဲ့အခက်အခဲတွေရင်ဆိုင်နေရဆဲဖြစ်တယ်လို့မော်ကွန်းမဂ္ဂဇင်းအက်ဒီတာဦးဇေယျလှိုင်ကပြောပါတယ်။
အဲ့ဒီ NLD ကနေလွတ်တော်တယ်ဝင်တော်တဲ့အချိန်ကစပြီးသတင်းသမားတွေလွတ်တော်တယ်နဲ့အထောက်ခံလိုက်ရတယ်။နောက်ပြီးတော့လက်ရှိမှာအစိုးရအဖွဲ့ကဒီမီဒီယာကိုပြောဖို့မီဒီယာ unit တွေထားဖို့ညှိနှိုင်းတာရှိပေမယ့်အခုထိအကောင်အထည်မပေါ်နေဘူး။နောက်တစ်ခုရှိတာက NLD နဲ့ဒီအစိုးရနဲ့ပေါင်းပတ်သက်မှုကိုမေးတိုင်း NLD ကပြောရေးဆိုခွင့်ရှိတဲ့ပုံပေါ်ကအဲ့ဒီသတင်းသမားတွေကိုဆဲတာဆိုရယ်လည်းရှိတယ်။သတင်းမေးရတာခက်တယ်ဆိုတာကိုတွေ့လာရတယ်။ဆိုတော့ဒီထက်ပိုပြီးတော့ဒီသတင်းမီဒီယာနဲ့ဖြစ်တွေ့ခြင်းကအစိုးရရဲ့ချို့ပုံရိပ်တွေကိုမြင့်တင်စေတယ်ဆိုတာမျိုးကိုနားလည်စေတယ်။ဥပမာဒီရခိုင်ရေးကိစ္စလိုမျိုးပေါ့နော်။ဒီနေ့ဆန်းဆန်းတုတ်ပြန်ပြီးပေါ့မှာလှုပ်ဆဲခြင်းနဲ့
အရင်စေဆိုးရခစ်ကလေးကနေဆိုင်လာခဲ့တဲ့ပြဿနာကတော့အာဂတိလိုက်စားမှုပဲဖြစ်ပါတယ်။ဒါပေမဲ့အခုထိတော့အာဂတိလိုက်စားမှုပပျောက်ရေးကို NLD အစိုးရကထိရောက်စွာမကင်တွယ်နိုင်သေးဘူးလို့မြန်မာနိုင်ငံရေးလှိလာသုံးသက်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ
်။NLD အစိုးရအနေနဲ့ပေါ့လေ။ဒါပေမဲ့2019ခုနှစ်နောက်ပိုင်းမှာအာဂတိလိုက်စားမှုတိုက်ဖြတ်ရေးကိုကြီးကြီးရောက်ရောက်ဟိုစီမံချက်ချပြီးတော့ဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်တယ်။အာဂရိလိုက်စားမှုကိုကြီးကြီးရောက်ရောက်မတိုက်ဖြတ်နိုင်ဘူးဆိုရင် နောက်ပြီးတော့ဝန်ထမ်းတွေချားထဲမှာပညာပေးတာအရေးယူတာကိုထိထိရောက်ရောက်မလုပ်နိုင်ဘူးဆိုရင်ကျွန်တော်တို့ရဲ့အပြောင်းလဲဟာဖြစ်ရောက်အလုပ်ဖြစ်တော့မဖြစ်နိုင်ဘူးလို့ကျွန်တော်ကမြင်တယ
် NLD အစိုးရတက်လာပြီးနောက်ပိုင်းဥပဒေတချို့ပြောင်းလဲနိုင်တာနိုင်ငံသားစစ်ဆန်ရေးအားကောင်းလာတာစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းသွားတာတွေကအားရစရာကောင်းပေမဲ့တချို့ကိစ္စတွေမှာစစ်တပ်ကညွန်ညင်မာကိုအလေးထားနေတာတွေကရည်ရှိအတွက်မကောင်းဘူးလို့ကြားကောင်းပါတီ SNLD ရဲ့ဗဟိုကော်မတီဝင်ဦးဆိုင်လိတ်ကထောက်ပြပါတယ
်။နိုင်ငံရေးဆက်ဆံရေးနဲ့ပတ်သက်ရင်တော့ဒီနေ့အားရစရာကောင်းပါရဲ့။ဒီလေငင်းငယ်တည်ဆောက်မှုလုပ်ငန်းစဉ်လုပ်ငန်းတွေမှာတော့အခက်အခဲနဲ့ဆက်ပြီးရင်ဆိုင်နေရမယ့်နေသားမျိုးမှာဖြစ်ရတယ်။ချုပ်ဝေးပြောမယ်ဆိုလို့ရှိရင် NLD အစိုးရဟာတမတော်ကိုအငြင်းအပြင်းနဲ့ကြီးနေပြီးတော့မှအလုံးလုံးနေရတဲ့နေသားမျိုးရောက်နေတယ်။နောက်လာမဲ့၄နှစ်မှာဒီနေသားတွေကိုမပြောင်းနိုင်ဘူးဆိုလို့ရှိရင်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုငင်းငယ်တည်ဆောက်မှုလုပ်ငန်းစဉ်ဒါတွေကိုဝေဝါးဝါးနဲ့စောင့်ကြည့်နေရမယ့်နေသားမျိုးရှိနေမယ်လို့ကျွန်တော်သုံးသပ်ပါတယ
်။အခုလိုအားရကျေနပ်မှုတွေအားမလို့အားမရဖြစ်တာတွေရှိပေမဲ့ NLD အစိုးရအနေနဲ့ဖွဲ့စည်းပုံဥပဒေပြင်ဆင်နိုင်ရေးအပါအဝင်အခြားဦးစားပေးကိစ္စတွေကိုဇွဲရှိရှိနဲ့ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောပါတယ်။
ကျွန်တော်တို့ဒီကာလအတွင်းမှာအပြည့်စုံအောင်မြင်ဖို့ဆိုတာလည်းမဖြစ်နိုင်တဲ့စိတ်ထားပါစစ်အုပ်ချုပ်တဲ့ကိစ္စကိုကြော်ဖြတ်ပြီးကျွန်တော်တို့ကဒီဟာကိုတိုင်တွယ်ရတဲ့အတွက်ပုံမှန်ခက်ခဲစေတယ်လို့ကျွန်တော်တို့မြင်ပါတယ်ဖွဲ့စည်းပုံပြင်ဖို့ကလို့ကိုလိုအပ်တယ်ဖွဲ့စည်းပုံမပြင်ဘဲနဲ့ဒီငင်းငန်းကြီးကိစ္စတော့မှအောင်မြင်အောင်ဆောင်ရွက်ဖို့အများကြီးခက်ရပါတယ်ကျွန်တော်တို့နိုင်ငံမှာအဓိကအင်အားကြီးတစ်ရဖြစ်တဲ့တမတော်ဒါမပါလို့မရဘူးတမတော်ကကျွန်တော်တို့ရဲ့ညီမချက်ကိုတကယ်နားလည်သဘောပေါက်လာဖို့ကျွန်တော်တို့အမြဲတမ်းအစဉ်မပြတ်ကြိုးစားနေပါတယ်။ဒီနေ့ဒီအခြေအနေကိုရရှိမယ်လို့လည်းယုံကြည်ပါတ
ယ်။ဒါပေမဲ့2018ခုနှစ်ထဲမှာနိုင်ငံသားယင်းနှိမ့်နှံမှုတွေနဲ့အတူပြည်သူတွေအတွက်အလို့အကန့်အခွင့်အလမ်းတွေပေါ်လာလိမ့်မယ်လို့ NLD ပြောခွင့်ရဦးညံဝင်းကပြောဆိုပါတယ်ခင်ဗျာ။
ကိုညာဝင်းအောင်တင်ဆက်ထားတာပါအခုတစ်ခါမှာတော့စနေညနေခင်းနောက်ဆုံးရမြန်မာနိုင်ငံကသတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါမယ
်အမေရိကန်သမ္မတဘရက်အိုဘားမားကဂျာတာရီနီကဒဏ်ခတ်ရေးယူမှုတွေချမှတ်ခဲ့တာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကလက်တုံ့ပြန်မှုတွေမလုပ်တဲ့အပေါ်မှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကချီးကျူးလိုက်ပါတယ်အမေရိကန်ပြည်တော်စုမှာနိုမာလာကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲကိုရုရှားထောက်လှမ်းရေးတွေဂျာဝန်နောက်ဆက်မှုနဲ့ပတ်သက်ပြီးတော့အခုလိုအရေးယူတန်းခတ်မှုတွေချမှတ်ခဲ့တာဖြစ်ပါတယ်သမ္မတပူတင်တိတ်တော်တယ်ဆိုတာသူအမြဲသိနေတယ်လို့အခုလိုလက်တုံ့ပြန်ရေးနှောင့်နှေးမှုဟာတကယ်ခြေလှမ်းတရဖြစ်တယ်လို့တောက်ကြနေမှာပဲထရမ့်ကသူ့ရဲ့ Twitter စာမျက်နှာကနေရေးသားလိုက်ပါတယ်ခင်ဗျာရုရှားနဲ့တူရကီနိုင်ငံတို့ဂျာဝန်ဆောင်ရွက်ထားတဲ့စီးရီးယားပြစ်ခတ်ရေးစည်းသဘောတူညီမှုကိုအတည်ပြုမဲ့ပြဋ္ဌာန်းချက်တစ်ရပ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမဲပေးဆုံးဖြတ်ကြဖို့ရှိပါတယ်။ညီညာရေးလမ်းပြမြေပုံဖြစ်တဲ့ဒီပြဋ္ဌာန်းချက်မူကြမ်းမှာအရင်ဆုံးဂျာဖြတ်ဆိုရတရက်ဖွဲ့ဖို့ပါဝင်တယ်လို့စီးရီးယားနိုင်ငံတော်ကလူတွေစီလူမှုကူညီရေးတွေအများဆုံးနဲ့အန္တရာယ်ကင်းဆုံးအတားအဆီးမရှိပေးဖို့နိုင်ဖို့တောင်းဆိုချက်တွေလည်းပါဝင်ပါတယ်။ဒါ့အပြင်စီးရီးယားအစိုးရနဲ့တိုက်ခိုက်အုပ်စုတွေကဇက်စတန်နိုင်ငံမြို့တော်အစ္စတနာမှာဇန်နဝါရီလနောက်ပိုင်းမှာတွေ့ဆုံမှုလည်းပေါ်ပါရခင်ဗျာအမေရိကန်သမ္မတဘရက်အိုဘားမားရဲ့ကျွမ်းမကြီးဆောင်ရှောက်မှုဥပဒေကို Republican တွေကဖျက်သိမ်းပစ်မယ်လို့ချိန်ချောင်းနေတာကြောင့်ဒီဥပဒေကိုကာကွယ်နိုင်ဖို့နီးလမ်းတွေကိုဆွေးနွေးဖို့အတွက်သမ္မတအိုဘားမားဟာလာမယ့်ဗုဒ္ဓနေ့ကျရင်ဒီမိုကရက်လွတ်တော်အမတ်တွေနဲ့အမေရိကန်လွတ်တော်မှာတွေ့ဆုံဆွေးနွေးသွားဖို့ရှိပါတယ်။ကမ္ဘာတော်မှာ2019တကူကြိုဆိုပွဲတွေစတင်ကျင်းပနေတဲ့အချိန်ထဲမှာပဲကျန်းဖတ်သမားတွေရဲ့ချိန်ချောင်းမှုအန္တရာယ်ကြောင့်ကမ္ဘာမျိုးကြီးအတော်များများမှလည်းလုံခြုံရေးတွေအထူးတင်းတင်းကြပ်ကြပ်ချထားပါရခင်ဗျာ
။သတင်းကြေကျုပ်ကိုကိုရနိုင်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်နယ်ကမင်းစ်ဖြစ်ပါတယ်။ကျမဤတန်စီမှာရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00လိုင်းဒိုမီတာ24 25နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။တော်တော်ရှင်ပေါ့ကျမရှင်လန်းကြပါစီရှင်။
This program has come to you from the Voice of America, Washington.